ကျားပန်းဝင်းလိုင်ကအခုထိုင်းမြန်မာနယ်စပ်ကိုရောက်လာတယ်လို့ကြားရတယ်ဘယ်တော့ရောက်လာပါလဲရှင့
်ကိုရဲနေရာရောက်ခဲ့တယ
်ဘာအကြောင်းကြောင့်ထွက်လာပါလဲရှင့
်ကျွန်တော်စာအုပ်တွေပေါ့ပိတ်ခံရတယ်ဟိုပေါ့စာအုပ်လောက်ရှိတယ်ပေါ့နော
်အေးစာအုပ်လောက်ဆိုတာထောင်ကထွက်လာပြီးတော့မှ
ထွက်လာပြီးမှကျွန်တော်23အုပ်တော့ထွက်တယ်ပေါ့နော်အဲ့ဒီနောက်ပိုင်းကိုတင်တဲ့စာအုပ်15ကိုဆိုင်းငံ့ခံရတယ်ပေါ့ဟိုကြောင့်ဆန်တဲ့ပတ်သက်တာ9အုပ်ပါတယ်ဦးနုနဲ့ပတ်သက်တာရောဒေါက်တာပန်းမုံနဲ့ပတ်သက်တာရောနောက်ဒီမိုကရေစီနဲ့ပတ်သက်တာရောနောက်ဒီချင်းနယ်ရီတို့စကပုံတို့အဲ့ဟာတွေနဲ့ပတ်သက်တာပေါ့နော်အပိတ်ခံရတာပေါ့နောက်ပြီးတော့နှစ်300မြန်မာနိုင်ငံရဲ့အပိတ်တံပေါ့အဲ့ဟာတွေအကုန်လုံးပိတ်ခံရတယ
်အပိတ်ခံတဲ့အကြောင်းရင်းရော
ပိတ်ခံရတဲ့အကြောင်းကတော့သူက NLD အဲ့ဒီကျွန်တော်ကမထွက်ဘူးပေါ့နော်နှုတ်ထွက်ခိုင်းတာကိုကျွန်တော်ကမထွက်ဘူးနောက်ပြီးတော့ GDB တို့ RFC တို့ VOA တို့ BBC တို့အဲ့သတင်းဌာနတွေလည်းဆက်ပြီးတော့ပေါ့နော်နိုင်ငံတော်အစိုးရကိုကြီးညိုပြက်စီအောင်ပြောတယ်ပေါ့
အဲ့တော့ဟုတ်လားသူတို့အဲ့လိုပြောတာတွေရောဟုတ်လားရှင
်အဲ့ဒါရောကျွန်တော်တို့အင်တာဗျူးလုပ်တော့ဒီစာပေစီရဲ့မူရရဲ့ခြုံရင်းချက်တွေတော့သူတို့ရဲ့ဒီလက်စားတဲ့ကိစ္စတွေကျွန်တော်တို့ပြောတဲ့ဟာတွေတော့ကျွန်တော်ကဟိုထုတ်လိုက်တာတော့အမှန်ပဲလေအဲ့ဒါတစ်ချက်ပေါ့နောက်ပြီးတော့ကျွန်တော်ပြန်ဖမ်းမှုပြန်လုပ်တဲ့အတွက်အဲ့ဒီသူတို့တွေကပဲသတင်းပေးတဲ့အတွက်ကျွန်တော်ပြန်ဖမ်းမခံကျင်တာနဲ့ကျွန်တော်ထွက်လာတာပေါ့နော
်အနောက်ကျောင်းလေးပြန်ကောက်ချင်ပါလေကျမမှတ်တယ်လို့ပြောရမယ်ဆိုလို့ရှိရင်1982ကုန်ပိုင်းတွေကတည်းကကိုပန်းဝင်းလိုင်ကဒီလွဲတလုံးနဲ့စပေးပေးမှဝင်လိုက်ထွက်လိုက်လို့တဲစောက်တန်းတွေရှောက်တာတွေတွေ့နေရပါတ
ယ်နော်
။နောက်ပြီးတော့ဒီအရှိဂျာမနီကမြန်မာနာမည်ဟိုဒေါ်နှင်းစီလို့ခေါ်တဲ့
ဒေါ်နှင်းစီဒေါက်တာအန်နီမာရီအချက်
အဲ့သူကလည်းမြန်မာစာပေနဲ့မြန်မာအရေးကိုလေ့လာနေတဲ့ပေပကပုဂ္ဂိုလ်ပေါ့နော်။ဒီလိုပုဂ္ဂိုလ်တွေနဲ့လည်းရင်းနှီးကျွမ်းဝင်နေတာကိုသတိထားမိပါတယ်လေ။အဲ့တော့ဒီတုံးကလေးကစာပေလောကနဲ့ဝင်ဆက်နေပြောအဲ့ကာလရေတုန်းကရောအခက်ခဲတွေရောတားဆီးတွေအနှောက်အယှက်တွေရောရှိလားရှင
့်။အဲ့လိုကတော့ကျွန်တော်တော့ဒီ online ကတော့မြဲတစေစောင့်ကြည့်တယ်ပေါ့နော်။စောင့်ကြည့်ပြီးတော့တော့တော်တော်ဒီ1989နိုဝင်ဘာလမှာကျွန်တော်အသိပွားမယ်တစ်စေးမှာပေါ့အတန်ကအာကာသလုံးမြန်ရင်ဆိုတော့စောင်းမကြီးရောကျွန်တော်စာပေလောကကိုဝင်နေတော့93မှာကြောင်းမျက်နှာလက်ဆဲဆောင်ဟိုထုတ်တယ်ပေါ့နော်အားလုံးတော့အခုလက်ရှိကတော့ဟုတ်30လောက်ကတော့ကျွန်တော်ထွက်ပြီးသွားပြီပေါ့နော
်ဟုတ်ကဲ့ကိုပိုင်စာအုပ်တိုက်တို့ဟိုကိုပိုင်စာအုပ်တိုက်တို့ကိုပိုင်ထုတ်ဝေခွင့်တော့ရှိလား
မရှိဘူးကျွန်တော်အဲ့ editor လောက်တာပဲရှိတယ်ပေါ့နော
်ကျွန်တော်ပြန်လုပ်လဲရှင် editor
ရိုင်းအမျိုးမှာလုပ်တယ် editor ကျုပ်နောက်တစ်ခါမြမဈေးကွက်စီဝါရေးဂျာနယ်မှာထုတ်တယ်သူကအမ်ဘိုကုမ္ပဏီပေါ့နော်ဒေါက်တာနေစင်လှဆိုတာသူကပိုင်ရှင်ပေါ့
ဆိုတော့သူတို့ကလည်းဟိုဘာပဲပြောပြောဒီစီးပွားရေးလုပ်တယ်ဆိုတော့ဆိုရနေလဲနီးစပ်တဲ့ပုံကိုယ်လေးအဲ့မဂ္ဂဇင်းတွေမှာလုံတုံးရောအခက်ခဲအနှောက်အယှက်ဒါစီ
အဲ့လိုလုံးတဲ့နောက်ဆုံးဥက္ကင်ရွှေရပါတယ်ဆိုတော့သူကတော့ဒီနဝရတဲ့စီးပွားရေးတွေပေါင်းလုပ်တယ်ဆိုရယ်ဒီဆိုရကိုမတန့်ကြည့်ဘူးပေါ့နော်အဲ့တော့ဒီနဝတာအဲ့ကတော့နဝတာပေါ့နဝတာကိုပရိုလုပ်နိုင်မယ့်လူပဲလူချင်းနဲ့အဲ့တော့ခင်ဗျားကတော့ဆောင်းစုကြီးမှာတော့ဆောင်းစုဖြစ်တယ်ဆိုရင်ကျွန်တော်တို့လည်းလမ်းခွဲပါဆိုပြီးတော့အဲ့လိုကျွန်တော်ပဲပုံမှန်လေးလေးပြောလို့ကျွန်တော်တို့ကြီးကထွက်လိုက်တယ်ပေါ့နှစ်ခုစလုံးကပဲထွက်ပြလိုက်တယ်ပေါ့နော်အဲ့တော့ကျွန်တော်ကအဲ့မှမလုပ်တော့မယ်ကိုယ့်ဟာပဲကိုယ်ကလောင်မျိုးမျိုးနဲ့အဲ့ဆောင်းမလေးတွေရေးပြီးတော့လုပ်တယ်နောက်လုံးရင်းလေးတွေထုတ်တယ်ပေါ့နော်အဲ့နောက်ပိုင်းမှာတော့ကျွန်တော်ကအဲ့လိုမဂ္ဂဇင်းတွေပိုင်းမှာအက်ဒီတာတွေပိုင်းတော့မလုပ်တော့ဘူးပေါ့နော်